ိုင်းငံကပဲအနေနဲ့ပါတီတောင်းရှိတဲ့သူတွေပြောထားတာရှိတယ်။အဲ့ဒါပါလဲဆိုတော့ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းစဉ်တွေမပြီးဆုံးသေးတဲ့အတွက်တိုင်းသားတွေလှူလာတောင်းဆိုနေတဲ့ဖက်ဒရယ်စနစ်ကိုလှုပ်ဆောင်မှုဆိုတာဟာမဖြစ်နိုင်သေးဘူးပေါ့နော်။အဲ့ဒီဒီမိုကရေစီကိုအရင်လုပ်မယ်ဆိုတဲ့ပုံစံမျိုးသူတို့ကပြောထားတာရှိတယ်။တကယ်တော့ NLD ပါတီဟာတိုင်းသားတွေအထူးသဖြင့်တိုင်းသားတွေကမျော်လင့်အားကိုးအားထားရှိခဲ့တဲ့ပါတီတစ်ခုဖြစ်ခဲ့တယ်လေ။အဲဆိုဒီဆရာနာရှင်လက်အောက်မှာကလေးကတိုင်းသားတွေနဲ့အတူလက်တွဲပြီးတော့ဒါဖက်ဒရယ်ပြည်ထောင်စုကိုဖော်ဆောင်မယ်ဆိုပြီးသူတို့ကလက်တွဲလုပ်ခဲ့ကြတာရှိတာ။ဒါပေမဲ့ NLD ကအခုအစိုးရဖွဲ့ပြီးသွားတယ်ရုပ်ကောင်မအနိုင်ရပြီးဆိုရဖွဲ့ပြီးတဲ့နောက်ပိုင်းမှာနည်းနည်းလေးပုံသဏ္ဍာန်ပြောင်းသွားတယ်လို့ကျွန်တော်တို့သတိထားမိတယ်။အထူးသဖြင့်တိုင်းသားတွေနဲ့ဆက်ဆံနေနေရမှာနည်းနည်းလေးကွာဟလာတာကိုလူတော်တော်များများလည်းသတိထားမိပါတယ်။ဆိုတော့လက်ရှိသွားနေတဲ့ NLD ရဲ့နိုင်ငံရေးအခင်အကျင်းလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးအခြေအနေတွေအောက်မှာဒီ Federal စနစ်ဖော်ဆောင်ရေးဟာဘလောက်ဘလို့အခြေအနေမျိုးများရှိနေသလဲဆိုတာလေးကို NLD ရဲ့ပြောဆိုချက်အပေါ်အခြေခံပြီးတော့မရှင်းလောက်အရင်စပြီးတော့ဆွေးနွေးပေးပါလား
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒီဒီမိုကရေစီတိဆောက်ရေးလုပ်ငန်းစဉ်ဆိုတာတော်တော်အရေးကြီးတဲ့အရင်အရေးကြီးတဲ့ဟိုခေါင်းစဉ်တစ်ခုဖြစ်တယ်အရင်အရေးကြီးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီဒီမိုကရေစီကိုတိဆောက်မယ်ဆိုရင်ဘာတွေလိုအပ်တယ်လဲဆိုတာကိုကျွန်တော်တို့ကြည့်လိုက်တဲ့အခါမှာအတိအကအခြေခံအကျဆုံးလိုအပ်ချက်တစ်ခုကဘာလဲဆိုတော့နိုင်ငံရေးအရာတည်ငြိမ်မှုရှိဖို့လိုအပ်ပါတယ်အဲ့နိုင်ငံရေးရမငြိမ်မသက်ဖြစ်နေတယ်တည်ငြိမ်မှုမရှိနေဘူးဆိုရင်ဒီမိုကရေစီရှင်သန်ဖို့အရင်ခဲရင်းတယ်အရန်ခဲရင်းနဲ့ဆိုတော့နိုင်ငံရေးရမငြိမ်မသက်ဖြစ်နေတာကိုလိလိရှုထားပြီးတော့မှဒီမိုကရေစီစနစ်တစ်ခုကိုတည်ဆောက်ဖို့ကြိုးစားနေတယ်စဉ်းစားချက်ကတော်တော်လေးကိုလက်တွေ့မဆန်တဲ့လက်တွေ့မကျတဲ့စဉ်းစားချက်ဖြစ်တယ်ခရီးတော်တော်ခရီးတွင်မဲ့လမ်းစဉ်မဟုတ်ဘူးလို့ကျွန်တော်တို့ကမြင်တယ်ဆိုတော့ဒီနိုင်ငံတည်ငြိမ်ဖို့အတွက်ဟိုဒီတည်ငြိမ်ဖို့ငြိမ်းချမ်းဖို့လုပ်ဖို့လိုအပ်တယ်အဲ့လိုမျိုးလုပ်တဲ့အခါမှာခုနပြောတဲ့တိုင်းရင်းသားတွေရဲ့ဟိုတောင်းဆိုချက်တွေတိုင်းရင်းသားတွေရဲ့အဆိုပြုချက်တွေကိုလိလိရှုပြီးတော့မှဒီမိုကရေစီတည်ဆောက်ဖို့ဆိုတာဒါလုံးဝလက်တွေ့မကျတဲ့လုပ်ငန်းဖြစ်ပါလေလို့မြင်ပါတယ
်ဟုတ်ကဲ့ဟိုမဖြစ်ဖြစ်ဘက်ကိုကျွန်တော်မေးချင်တာဒီလိုမြန်မာနိုင်ငံဟာဒီအရင်ခေတ်ဆက်ဆက်ကလည်းဒီမိုကရေစီဖော်ဆောင်မှုဖရဲပြည်ထောင်စုဖော်ဆောင်မှုဆိုတာဒီအင်္ဂလိပ်ရှီကနေလွတ်လပ်ရခဲ့တယ်ကျွန်တော်စူးစမ်းခဲ့ကြတာဟုတ်ခေါင်းဆောင်အသီးသီးကလည်းအဲ့ဒီဟာဥတီပြီးတော့လုတ်ခဲ့ကြတာပဲဘူးချောင်းဆောင်တွေတစ်ထပ်မှလည်းလုတ်ခဲ့တယ်ဒီပင်လုံးစာချုပ်ဆိုတာမျိုးသူတို့ချုပ်ပြီးတော့တိုင်းသားတွေနဲ့သဘောတူညီမှုရပြီးတော့အစိုးရတရားကိုဖော်ဆောင်မှုသွားကြတယ်လန်ခီမှာပဲအကြောင်းမျိုးကြောင့်ပြတ်သွားခဲ့တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဂရီကူတွေလည်းရှိခဲ့တာပဲဆိုတော့အဲ့ဒါတွေကတော့ဘယ်လောက်အထိအထောက်အကူပြုမလဲဒီနေ့ခေတ်နိုင်ငံရေးပြည်ပြင်ပြောင်းလဲမှုဖက်ဒရယ်ဖော်ဆောင်ရေးလုပ်ငန်းစဉ်တွေမှာ
ဒီပြဒီကိစ္စတွေအားလုံးရဲ့အရင်းမြစ်ကကျွန်တော်တို့တိုင်းပြည်ပြန်ကျွန်တော်တို့တိုင်းပြည်ကိုစပြီးတော့တည်ထောင်ခဲ့တဲ့1948ပင်လုံစာချုပ်ကနေပြီးတော့ကျွန်တော်ပြင်ဆင်သားဖို့လုပ်ရပေါ့နော်ပင်လုံစာချုပ်မှာကျွန်တော်တို့ဒန်းတို့ညီမရေးအတွက်ဂတိကဝတ်တွေခံခဲ့ကြတာရှိတယ်ကျွန်တော်တို့တိုင်းပြည်ကဂတိကဝတ်တွေနဲ့စိနောင်ထားရခဲ့တိုင်းပြည်ပေါ့ဆိုတော့အဲ့ဂတိကဝတ်တွေကိုကျွန်တော်မဖြည့်ဆည်းပေးခဲ့လို့အခုဒါဟိုဟုတ်နောက်ဆက်ထွဲဆိုရင်ဘီရင်းစစ်ကြီးကိုကျွန်တော်တို့နှိမ့်ရှိလာများခံခဲ့ရတယ်ဆိုတော့လက်နက်ကင်ဒေါ်လာကြီးတွေလည်းဖြစ်တယ်နောက်ဆုံးကဆက်အနာသိမ်းတဲ့အထိကျွန်တော်တို့ဆက်အနာရှင်စနစ်အောက်မှာနှိမ့်ရှိလာများနေခဲ့ရတယ်လည်းရှိတယ်ပေါ့နော်ဆိုတော့ဒီပြဿနာတွေအရင်မြစ်ကကျွန်တော်တို့ရဲ့ဂတိကဝတ်တွေတည်ဖို့လိုတယ်ကျွန်တော်တို့ဒန်းလူညီညာရေးကိုစဉ်းစားဖို့လိုတယ်ဆိုတော့တိုင်းသားပေါင်းစုံဒီကျွန်တော်တို့စုစည်းနေထိုင်တဲ့အတိုင်းပြည်မှာကျွန်တော်တို့ဒန်းလူညီညာရေးကိုမစဉ်းစားဘဲနဲ့နောက်ချန်ခဲ့တမျှကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီလည်းရောက်မှာမဟုတ်ဘူးဖက်ဒရယ်ကိုလည်းရောက်မှာမဟုတ်ဘူးဆိုတော့ကျွန်တော်တို့အရင်ကဖက်ဒရယ်ဖြစ်တဲ့ဒန်းလူညီညာရေးကိုစဉ်းစားပြီးတော့ဖော်ဆောင်မှတိုင်းသားတွေအခွင့်အရေးကိုစဉ်းစားပြီးဖော်ဆောင်တဲ့လုပ်ငန်းစဉ်မျိုးလုပ်နိုင်မှာကျွန်တော်ဒီမိုကရေစီပါအောင်မြင်လိမ့်မယ်လို့ကျွန်မတို့မြင်ပါရှင
်။မင်းဟင်လောင်အဲ့တော့ဒီမိုကရေစီအခြေခံခိုင်မာဖို့ဒီမိုကရေစီဟိုဖောင်ဒေးရှင်းကတောင်းတနေဖြစ်ဖို့ဆိုလို့ရှိရင်ဒီမိုကရေစီကအရင်လားဖက်ဒရယ်ကအရင်လားဒါမှမဟုတ်ရင်နှစ်ခုစလုံးကတွန်တွဲနေတာဘယ်လိုပုံစံနဲ့မင်းဟင်လောင်သုံးသပ်တယ်လဲ။
နိုင်ငံတကာအတွေ့အကြုံတွေကိုကျွန်တော်တို့လေ့လာသုံးသပ်မယ်ဆိုရင်ဖက်ဒရယ်စနစ်မဟုတ်ဘဲနဲ့ဒီမိုကရေစီစနစ်ကိုကျင့်သုံးလို့ရတဲ့နိုင်ငံတွေရှိတယ်။ဟုတ်ပြီနော်ဒါတစ်ပိုင်းနောက်တစ်ပိုင်းကကြတော့ဖက်ဒရယ်နိုင်ငံဖက်ဒရယ်စနစ်ကိုကျင့်သုံးတဲ့နိုင်ငံဖြစ်တယ်ဆိုရင်ဒီမိုကရေစီစနစ်ကမရှိမဖြစ်ကိုလိုအပ်တယ်။အဲ့တော့ကျွန်တော်နိုင်ငံရဲ့ပြဿနာကကျွန်တော်နိုင်ငံမှာဒီနှစ်80နှစ်80လုံးဖြစ်လာနှစ်80နီးပါးဖြစ်လာတဲ့ဒီပြည်တွင်းစစ်ရဲ့အရင်အမြစ်ကဘာလဲဆိုတာကိုကြည့်လိုက်တဲ့အခါကျရင်ဒီမိုကရေစီစိတ်သုံးခြင်းတစ်ခုတည်းမဟုတ်ဘူးဟမ်ခုနကဖြူဖြူလည်းပြောထားတာရှိတယ်ကျွန်တော်တို့ဒီနိုင်ငံစပြီးတော့မှဒီဆောက်တဲ့အချိန်ကလေးကပေးထားတဲ့ဟိုအချင်းချင်းပြုထားတဲ့ဂတိကဝတ်တွေရှိတယ်တိုင်းရင်းသားတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးเนาะဒီအခြေခံအလို့ခွင့်ရေးတွေဖော်ဆောင်ရေးဒီဂတိကဝတ်တွေကိုမဖော်ဆောင်နိုင်သေးတဲ့ရွေးကမဖော်ဆောင်နိုင်ခဲ့လို့ကျမတို့ကဒီပြည်တွင်းဆက်ကဖြစ်ရတာဖြစ်တယ်ဆိုတော့ကျမတို့နိုင်ငံရဲ့ပြဿနာကနှစ်ခုရှိတယ် number 3 democracy ရှိတော့နိုင်ဟုတ်တယ် number 2 ပေးခဲ့တဲ့ကတိကဝတ်တွေအချင်းချင်းပေးခဲ့တဲ့ကတိကဝတ်တွေကိုကျမတို့အကောင့်ထဲမှာဖော်နိုင်လို့ဖြစ်တယ်အဲ့တော့ဒီနိုင်ငံရဲ့ပြည်တွင်းစစ်ကိုကျမတို့ရပ်တန့်ဖို့ပြည်ရှိတည်တန့်ခိုင်နေတဲ့ငင်းချမ်းရေးကိုတိဆောက်ဖို့အတွက်ဆိုရင်ဒီအထက်ခဲတွေရဲ့ပြိပက္ခရဲ့အရင်မြင့်တစ်ခုစလုံးကိုဖြည့်ရှင်းနိုင်ဖို့လိုအပ်တယ်ဆိုတော့ဘယ်တစ်ခုကအရင်လာရမလဲဆိုရင်သူကပြိုင်သူသွ precondition ဘာနော် democracy စနစ်ကိုတည်ဆောက်ဖို့အတွက်တွားတဲ့အခါမှာဟိုအခြေအနေတစ်ခုကျွန်တော်တို့ဖန်တီးရတယ်အဲ့တည်ငြိမ်မှုရှိတဲ့တည်ငြိမ်အေးချမ်းတဲ့အခြေအနေတစ်ခုကိုဖန်တီးရမယ်ဆိုတော့အဲ့ဟာမျိုးဖန်တီးနိုင်ဖို့အတွက်ဆိုရင် federal ကအရန်လိုအပ်တယ
်ဟို democracy လို့ federal လို့ပြောတဲ့နေရာမှာလည်းကျွန်တော်တို့ဒီလူထုရဲ့အသိပညာပေးအသိပညာလည်းလိုအပ်တာဟုတ်တယ်မလားဒီဟာနဲ့ပတ်သက်လို့ဆိုအခုနောက်ပိုင်းမှာဆိုရင်ကျွန်တော်တို့သတိထားမိတာကဒီပြောင်းလဲမှုတွေစပြီးဖော်ဆောင်လာတဲ့နောက်ပိုင်းမှာ federal နဲ့ပတ်သက်ပြီးတော့တင်တန်းတွေပေးကြတယ်ပြုကြတယ်ဆိုများသောအားဖြင့်တိုင်းရင်းသားဒေသတွေမှာသွားလုပ်နေကြတာပဲများတယ်ကျွန်တော်တို့သတိထားမိတာလေဒီမြေပြန့်မြန်မာဒေသထဲမှာအဲ့လိုမျိုးဟာမရှိသလောက်ကိုရှားတယ်ဆိုတော့မြန်မာတွေက federal ကိုသိဖို့မလိုလို့လားဆိုရဲမိကုန်းအောင်ဖြစ်လာတယ်သိနေကြပြီလားသိပြီးနေကြပြီလားအဲ့ဒါကောဘယ်လိုမြင်မိလဲ
ဟိုကျမတို့ဟို federal ဆိုလို့ရှိရင်များသောအားဖြင့်ဘာမှမဟုတ်တဲ့အခြားတိုင်းရင်းသားတွေကိုပြင်ကြရောသူတို့တစ်ချိန်လုံးတောင်းဆိုခဲ့ကြတာပဲဆိုပြီးတော့သူအဲ့ဒီတောင်းဆိုခဲ့ကြတဲ့သူတွေစီပဲကျမတို့အသိပညာပေးဖို့ပြန်တော့နေကြတာရှိရပါတော့ကျမတို့ဆိုလို့ရှိရင်ဒီအခုလက်ရှိလုပ်နေတဲ့ယုံကြည်မှုတည်ဆောက်တဲ့အစီအစဉ်တွေမှာဆိုရင်ကျမတို့ federal နဲ့ပတ်သက်ပြီးတော့အသိပညာလေးတွေကျမတို့ဖြန့်ဖြူးပေးနေတာလေးရှိရဲ့ဒါပေမဲ့ federal ဆိုတာကိုကျမတို့ကဟိုလေဘယ်လိုခေါ်မလဲတကယ်စနစ်တကျဟိုဘာသာရေးတစ်ခုကိုချင်းကပ်တယ်လို့မျိုးချင်းကပ်ထားတဲ့ကျမတို့ခုနကကျမတို့ပြောခဲ့ပင်လုံပြန်သွားတာပေါ့နော်ကျမတို့ရဲ့ဂတိကဝတ်တိုင်းပြည်တစ်ခုကိုစုစည်းပြီးတော့ဟိုတည်ထောင်ရမယ်ဆိုရင်အဲ့ဒီဂတိကဝတ်ကလိုအပ်တယ်ပြီးတော့ဓာတ်ညီများမှုကိုပေးဖို့လိုတယ်ငါတို့အတူတကွတည်ထောင်နေဆိုတဲ့ယူဆချက်ပေါ့နော်အခြေခံယူဆချက်မျိုးရှိဖို့လိုတယ်ဆိုတော့အဲ့ဒါဟာကိုအခြေခံတဲ့ federal ပုံစံမျိုးကျမတို့ကအသိပညာဖြန့်ဝေဖို့အထူးသဖြင့်ဗမာအများစုရှိတဲ့နေရာတွေမှာလိုအပ်တယ
် federal ဆိုလို့ရှိရင်ဟိုရင်တော့အခုလက်ရှိပါသေးတယ်အဲ့ဒီတန်ပြာခွတ်ထွက်မယ်ကိုတန်ပြီပြုတ်ခွဲမဲ့အယူအဆဆိုပြီးအရင်စစ်တပ်စစ်အစိုးရလက်ထက်ကမိုင်းတိုက်ခဲ့တဲ့အတွေ့အခေါ်အယူအဆအလဲလူတချို့ရဲ့အကောင့်ထဲမှာရှိနေတော့မယ်လေသူတို့ပြင်းတာမှန်ပြည်သူတွေကြားရမှာမြန်မာလူထုကြားမှာဆိုတော့မဖြစ်ဖြစ်အောင်လို့အခုလုပ်နေတဲ့ဒီ The Wings Institute မှာဆိုလို့ရှိရင်လည်းဒီမြို့သားညစီကိစ္စတွေပဲလူငယ်တွေကိုသင်တန်းပေးနေတာရှိတယ်ဆိုတော့အဲ့ဒီမှာသင်တန်းပေးနေတာတော့တပိုင်းပေါ့နော်ဒီတက်ဒီသင်တန်းကိုရောက်လာကြတဲ့လူငယ်တွေရဲ့အမြင်ကြားထဲမှာရောဒီလိုမျိုးအခုတွားနေတဲ့ပြည်ပြင်ပြောင်းလဲရေးဒါမှမဟုတ်လဲ federal စနစ် democracy ပုံဖော်တဲ့ဟာတွေအပေါ်မှာသူတို့ရဲ့မိခွန်းတွေကဘယ်လိုရှိလဲသူတို့အမြင်ကြီးက
အသိပညာနဲ့အုံနှောက်ကိုပြောင်းလဲဖို့စူးစမ်းတာထက်ဟိုသူကျွန်တော်တို့ကသူတို့နှလုံးသားကိုပြောင်းလဲဖို့စူးစမ်းတာပေါ့နော်တင်နန်းပေးတာထက်ကျွန်တော်တို့အဲ့ဒီ data တွေကိုတွားတယ်သူတို့ရဲ့စကားသံကိုနားထောင်နေထိတွေ့မှုပေးတယ်ဆိုတော့ federal နဲ့ပတ်သက်ပြီးတော့ခွဲထွက်ရေးလို့ခုနကတော့လူငယ်တွေကြားထဲမှာလည်းရှိတယ်လူကြီးတွေဟိုပေါ့နော်ပို့ပြီးတော့ဟိုအချက်လက်နဲ့ပို့ပြီးဝေးတဲ့လူကြားမှာပို့ရှိရပါဆိုတော့အဲ့လိုဟာမျိုးမှာကျွန်တော်ထိတွေ့မှုပေးလိုက်တဲ့အခါကျတော့လက်ရိုက်မိခွင့်ရှိတယ် Federal ဆိုတာကခွဲထွက်တာလားဟိုဘာဖြစ်လို့အခုဒီဆွေးနွေးပွဲမှာပေါ့နော်ငင်းငင်းဆွေးနွေးပွဲမှာအဓိကပြဿနာဖြစ်နေတဲ့ဟိုတခုတည်းသောတက်မတော်ဆိုတဲ့စကားရဲ့ပုံမှာဘာလို့ညင်းနေတာလဲပေါ့နော်ဟိုဒါတခုတည်းသောတက်မတော်မဖြစ်ချင်ဘူးလားတို့နောက်တစ်ခုကဟိုဘာလို့ခွဲထွက်ခွင့်ကိုတောင်းနေတာလဲပေါ့အဲ့တော့ဆိုအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ထိတွေ့ခွင့်ရတဲ့အခါကျတော့ဓာတ်ရိုက်မေးခွန်းမေးလို့ရတယ်အဲ့ဒီပုံမှာလည်းအဖြေအစင်းနဲ့ရှိပြီလား
လက်ရှိနိုင်ငံရေးအနေအထားတွေမှာပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေအောက်မှာတိုင်းရင်းသားပြည်သူတွေရောမြန်မာပြည်သူတွေရောတကယ်ကိုစည်စည်လုံးလုံးနဲ့ဟိုတက်တိုက်ဝုံဝုံညှော်မှန်းခဲ့ကြတဲ့အတိုင်းဒီလွတ်လပ်ရေးဖခင်ကြီးတွေညှော်မှန်းခဲ့တဲ့အတိုင်းဟိုတိုင်းပြည်ပြည်ထောင်စုစနစ်ကြီးကိုဖော်ဆောင်ဖို့အတွက်ကျွန်တော်တို့ဒီအဆုံးသတ်အနေနဲ့ပေါ့နော်ဘလို့ပုံဖော်ကြမလဲဖက်ဒရယ်ကပထမလားဒီမိုကရေစီကပထမလားဆိုတော့ဟာအဲ့ဒီဟာဘလို့ကျွန်တော်တို့ညီကုန်းချုပ်သုံးသပ်လို့ရမလဲ
ကျွန်တော်တို့ဒီတိုင်းပြည်ကြီးထဲမှာအတူတူနေလာတာနှစ်80ကျော်လာပြီနှစ်80ကျော်လာတဲ့အခါမှာဒီနေ့အထိကျွန်တော်တို့မငြိမ်းချမ်းသေးဘူးမငြိမ်းချမ်းသေးဘူးဆိုတော့ကျွန်တော်တို့တွေကငြိမ်းချမ်းဆိုတာအတူတကွရှင်တွဲနေထိုင်ခြင်းနဲ့စိတ်ရှိသေးသလားဒါကျွန်တော်တို့ဒါအရင်အခြေခံကြတဲ့မေးခွန်းဖြစ်တယ်ဒါကိုကျွန်တော်တို့မေးတင်တယ်ဒါကျမဒီမှာကောင်းကောင်းကြီးပြောရဲတယ်ကျမတယောက်တည်းအနေနဲ့ဆိုရင်တော့ဒါကျမတို့ဒီတိုင်းပြည်ကြီးထဲမှာဒီဘာဒီ
ဘာနဲ့လည်းဒီ
ပြည်ထောင်စုကြီးထဲမှာကျမတို့ငင်းချမ်းစွာအတူတကွဲရှင်တွဲနေထိုင်လို့လည်းစိတ်ရှိတယ်ရှိတဲ့အခါမှာအဲ့ဒါကိုကျမတို့ကအတင်းရွတ်သွင်းလို့မရအောင် 你的卡嘛，快么退呀？说嘞，宝马牛的呢，都变了没有？哦，就那其他的车，我们面来呢，各地各物的，但有些人呢，去南下的皮糖树啊，不比了嘛，开马的没路，就嘛有啥嘞？
我们这边的人家是有呢，到非洲嘛，所以呢，到了里澳门面都开了五百马的系列，嘛，比如嘞，个人里来给家嘞，你他的系列是了，阿里哈里一百亩八万包，的就那路七十多阿麦两起嘛。阿里路阿德勒斯了，就你讲就里边。
今朝路的路牌是个，我撇开的哪里面还是啊？看哪只地嘞，面还是的，你哪个哪里嘞，面还是的。所以你哪个哪里面还是的，帮忙叫我。你哪个目的，这个首先你哪个是嘞？我啊，车你的，我叫我来看目的。今朝路苦就在你那了，叫我。路牌是啊，你比较就在你啊，喏，路牌是以前就在你啊，有是的。就因为叫我啊，所以个。我那玩意就是那样的，就是不比了后面的，哦，单笔的少钱偏嘛吧，就是我那些买的单笔的苦不如别人地少我们来说啦，就是困难表的路，碰到人家地少路没有吧，我搞么的配比了，就是我无手难那无手的未必了，碰到人家地少他的，这个生产那呢单笔的苦，我都的话，别人没地少钱的说的，生意不好啦啊。地上葫芦嘞，就我爸妈娘住啊，爸妈带那娘住啊呗，我如啊，我如单笔有那边。看你背没包，那我那边帮你吧，路就在这。这结果，爸妈哩哦，这像相亲给钱，路那没有走，这里的啊啥，地单地嘛，我路速度自己帮速地套地少差的单地的苦苦破伤，没收的谁身上有呢？地少嘛大嘞，哎单地个，开嘛嘞，年年的单地便宜嘛，路就往里面用去。就说哦，电抽他啦个，哦，就说不必了，哦，路后面 PR 呢，不喏 ，PR 呢，所以抽他啦，就说东干么不必了，确实话嘞，谁身上苦他，地少葫芦话，然后个这个我丢就。其实背不住嘞，撇开嘞，别在哪有，就撇心背不住嘛，先。
OK， 就是这么，欢迎老王，就是来这么。